မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေနဲ့သေဆုံးသူတွေတိုးလာနေတာကြောင့်တွာလာနေထိုင်မှုတွေကိုအထူးပြုစိုက်သတိထားကြဖို့ကျန်းမာရေးပညာရှင်တွေထပ်မံသတိပေးနေကြတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကျန်းမာရေးနဲ့အကစားဝင်ရေးဌာနရဲ့ဒီနေ့မွန်းလွဲပိုင်းအထိထုတ်ပြန်ချက်တွေအရနောက်ထပ်သေဆုံးသူ9ဦးအပါအဝင်စုစုပေါင်း68ဦးနဲ့ရောဂါကူးစက်ခံရသူ4200ကျော်ရှိနေပါတယ်။ဒါဟာဆိုရင်တလားလောက်အချိန်အတွင်းသေဆုံးသူ60ကျော်နဲ့ကူးစက်မှု4000လောက်တိုးလာတာပါ။ဒီလိုကူးစက်မှုတွေနဲ့သေဆုံးမှုတွေတိတိတတ်တတ်တိုးလာနေတာကြောင့်ယောဂကူးစက်မှုကာဝေးရေးလမ်းညွှန်ချက်တွေကိုတိတိကျကျလိုက်နာကြဖို့ပိုအရေးကြီးလာနေပြီလို့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကဖူယူအေကိုပြောပါတယ်
ကျွန်တော်တို့တွေကအလို့ကန်ကြောင်ပဲဖြစ်စီဟိုစကားပြောတဲ့အခါပဲဖြစ်စီပေါ့နော်သူက new normal ဆိုတာတကယ်ကြတော့မလွယ်ဘူးလေဦး normal ဆိုတာငငယ်လေးကတစ်လုံးလောက်လာတာအခုမှ new normal လောက်လာဆိုတော့ပေးရလို့ပဲဖြစ်စီပေါ့နော်စိတ်လောကြီးလို့ပဲဖြစ်စီတူးနဲ့တူးနီးနီးကက်ကက်ဖြစ်သွားတဲ့အပိုင်းတွေအများကြီးရှိရပေါ့နော်အဲအဲ့လိုဖြစ်ခဲ့ရင်လည်းဒါအတရားနဲ့တရားအချင်းချင်းသတိပေးဖို့လိုတယ်ပေါ့နော်အင်းအတရားအကျင့်ထွက်တော့မယ်ဆိုရင်လည်းအဲ message တော့တတ်သွားပါလက်တန့်စီတဲ့ခဏခဏအသုံးပါပေါ့နော်ဆက်ပြနေရေအသုံးပြုလိုက်ရင်လည်းစက္ကန့်နဲ့ဆယ်ကျောင်းဆေးပါပြန်ဝင်လာခဲ့ရင်လည်းအရင်ဆုံးလက်ဆေးလိုက်အောင်ဒါမျိုးလေးအချင်းချင်းသတိပေးရဟာလေဒီသားစုအတွင်းမှာလည်းအရန်အသုံးဝင်ပါတယ
်ယောဂပြောင်းခြင်းလို့ဆေးရုံစင်ဝင်ရသူကတော့900ကျော်ရှိပါတယ်ယောဂပြောင်းခြင်းသွားသူတွေပါဝင်သတ်မှတ်နေရတွင်မှာအတော်လာကန်သက်ခံရသူတွေရပြည့်လို့ပြန်လာကြတဲ့အခါပြည်သူလူထုအနေနဲ့စိုးရင်ကြောက်လန့်မှုမရှိဘဲသူတို့ပေါ်လက်ခံချိုးဆိုကြဖို့ဘိုဟိုကူးဆက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားရင်းမှုဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်
။တချို့တွေကကွာရန်တီးနှစ်ပတ်ပြည့်ပြီးတော့သူတို့ပြန်ထွက်လာတယ်။ဆေးရုံဆင်းတယ်။အဲ့လိုဆင်းလာတဲ့အခါမှာသူတို့ကိုပုံမှန်ဘဝတွေကိုရောက်ရှိဖို့အတွက်ကသက်ဆိုင်ရနော်ပြည်သူလူထုပတ်ဝန်းကျင်အိမ်နီးနားချင်းနော်ရက်ွက်ကျေးရွာအုပ်စုဒါတွေကချီချီဖြူဖြူနဲ့သူတို့ကိုမြစ်တာအပြေးနဲ့နွေနွေထွေထွေကြိုဆိုရမှာဖြစ်ပါတယ်ဒီနေရာမှာနွေနွေထွေထွေကြိုဆိုလဲဆိုတာခလဲပဲကြီးဝန်းစီပုံပေါင်းနဲ့ကြိုဆိုဖို့ဆိုလိုတာတော့မဟုတ်ပါဘူးသို့တော့တချို့တွေကိုယ့်ရဲ့နော်အိမ်ကိုပြန်လာတယ်ကိုငားနေတယ်ဒီပြန်လာဆိုသူ့အိမ်ဆက်မငားတာတို့နော်နောက်တစ်ခုကရက်ွက်ကလက်မခံတာတို့သက်ဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်နေရာနေပြီးတော့ဒီလိုရက်ွက်ထဲမှာအိမ်မငားဖို့အတွက်ပရက်ရှာပေးတာတို့နော်ဒါမျိုးတွေလည်းရှိလာရဲဆိုတာဒါဟာလုံးဝမဖြစ်တဲ့ကိစ္စဖြစ်ပါတယ်သူတို့တွေဟာဆိုလို့ရှိရင်အိမ်မှာတပတ်ကိုစိတ်ချအောင်ဆက်နေခိုင်းတာဖြစ်ပါတယ်သူတို့တွေကနေပြီးသူများကိုယောဂမကုဆက်စေနိုင်တော့ပါဘူး
နိုင်ငံတကာကျန်းမာရေးအဖွဲ့ချုပ် IFRC ရဲ့မကြာသေးခင်တုန်းကစစ်တမ်းတစ်ခုမှာတော့မြန်မာနိုင်ငံအပါအဝင်အာရှဒေသနိုင်ငံတွေမှာကိုဗစ်ရောဂါဖြစ်ပွားမှုအတွက်နိုင်ငံခြားသားတွေပြည်တော်ပြန်တွေနဲ့စီကံလိုက်နာသူတွေကိုအပြစ်ဖို့တဲ့သူအများစုဖြစ်တာတွေ့ရပြီးကာယရောဂါကူးစက်မှုကိုစိုးရိမ်ရာကခွဲခြားဆက်ဆံမှုတွေကြုံရနိုင်တဲ့အန္တရာယ်ရှိနေကြောင်းလည်းဖော်ပြထားပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေပြန်ပို့ထားပါတယ်ရှင်။